ယနေ့သာသနာတော်နှစ်2562ကောဇာတက္ကရာ1380ပြည့်နှစ်ဒုတိယဝါဆိုလပြည့်ကျော်5ရက်ခရစ်နှစ်2018ခုနှစ်ဩဂုတ်လ1ရက်ဗုဒ္ဓဟူးနေ့ညချမ်းအချိန်ရန်ကုန်တိုင်းဒေသကြီးဗဟန်းမြို့နယ်နန္ဒဝန်လမ်းတိပိတကရောဆရာတော်ဘုရားကြီးသတင်း300ဖြစ်သောမဟာဝိသုဒ္ဓါယောပါဠိတက္ကသိုလ်ရွှေကျင်တိုက်သည့်အတွင်း၌ဟောကြားအပ်သောဗုဒ္ဓဟောကြား550ဇတ်တော်များတရားတော်အပိုင်း1ဖြစ်ပါတယ်ဗုဒ္ဓဟောကြား550ဇတ်တော်များဒီတရားတော်ကိုဟောကြားပူဇော်နိုင်ရန်အတွက်တဏှာအဆက်ဆက်တွင်ဆွေမျိုးတော်ဆက်ခဲ့ဖို့သောမိဘဘိုးဘွားဆွေမျိုးများနှင့်ဖခင်ကြီးဥတင်စိုးအားရည်စူး၍ဒေါ်လာခင်မိသားစုသာသမီမြေမိသားစုကုသိုလ်ရှင်များနှင့်ဤကဲ့သို့ဓမ္မတရားဟောကြားပူဇော်နိုင်ရန်ရိုက်ကူးပေးတဲ့တကားဦးချစ်ဆန်းမောင်ထိုရိုက်ကူးမှုကိုမြန်မာ၌သာမကကဘာအရရကပါနာယူပူဇော်နိုင်ရန်ထပ်ဆင်ပြီးတော့ပူဇော်ပေးတဲ့ဓမ္မဒေါင်းလောအင်တာနက်စာမျက်နှာဓမ္မဒေါင်းလောမိသားစုကုသိုလ်ရှင်များဖြစ်ကြပါတယ်ဘုန်းကြီးများမနေ့ကတော့အကြောင်းပြဏိဒန်းမှာမိန်ကြားခဲ့သလိုပါပဲဒီဇတ်တော်များကိုအရင်ကတစ်ချိန်တစ်ခါမှအစကနေအဆုံးအထိမဟောကြားခဲ့ဖူးသေးပါဘူးဒါကြောင့်မလို့အသေးဟောကြားရဖြစ်တဲ့အတွက်အချို့သောအချက်လည်းများကြံကောင်းကြံနိုင်ပါတယ်ထို့ကြံတဲ့ဟာတွေကိုလည်းပဲဖြည့်ဆွတ်ပြီးတော့မှနိုင်ယူကြဖို့အထူးပဲမေတ္တာရက်ခံပါတယ်ဒီနေ့ဟောကြားမယ့်တရားကတော့ဖြင့်ပိဋကသုံးဘုံတို့တွင်သုတ္တန္တပိဋကနိကေ900တို့တွင်ခောရကနိကေဇာတကပါဠိအထာဂရမှာလာတဲ့ဘုရားရှင်ကိုယ်တိုင်ဟောကြားတော်မူခဲ့တဲ့950ဇတ်တော်များကိုဗုဒ္ဓဟောကြား950ဇတ်တော်များတရားတော်အမိဖြင့်ဟောကြားခြင်းဖြစ်ပါတယ်ယနေ့အပိုင်း1ထိုအပိုင်း1မှာဧကကနိဗ္ဗအပ္ပန္နကဝက်ဇတ်တော်အမှတ်1အပ္ပန္နကဇတ်ဖြစ်ပါတယ်အဥ္ဝစဟောကြားခြင်းဖြစ်တဲ့အတွက်ကြောင့်ဘုရားရှိခိုးပါမယ်ပြီးရင်အားလုံးကိုမေတ္တာပို့ပွားမှာဖြစ်ပါတယ်နမောတတဘဂဝတောအရဟတောသမ္မာသမ္ဗုဒ္ဓတ္တနမောတတဘဂဝတောအရဟတောသမ္မာသမ္ဗုဒ္ဓတ္တနမောတတဘဂဝတောအရဟတောသမ္မာသမ္ဗုဒ္ဓတ္တရဟတောလွန်ကဲထူးမြတ်သောသီလဂုဏ်သမာဓိဂုဏ်ပညာဂုဏ်ဝိမု ക്തി ဂုဏ်ဝိမု ക്തി ညာနာတသနာဂုဏ်တော်တို့နှင့်ပြည့်စုံတော်မူသောကြောင့်လူနတ်မြတ်သရဝါပေါင်းတို့၏ပူဇော်ထူးကိုခံတော်မူထိုက်ပါ၏ထသောသမ္မာသမ္ဗုဒ္ဓတ္တဒုက္ခသမုဒယနိရောဓနှင့်မဂ္ဂတပြား၄သစ္စာကိုသူတော်ဗထံဒီမကံပဲမိမိကိုယ်ပိုင်ညာအဟုန်စွမ်းဖြင့်စူဇန်ရှာဖွေကမှန်ကန်စွာတည်တော်မူပါ၏ထသောဘဂဝါတောဣတရိယဓမ္မယတတိရိကာမပယတ္တမိဘုံ6လီတို့နှင့်ပြည့်စုံတော်မူပါ၏ထသောတတထိုသဗ္ဗညုတ္တမြတ်ဗုဒ္ဓအာမေတပိတော်ဤနမောကိုယ်နှောင်းနှလုံးသုံးပါးပြောင်းပြော့မှန်ကိုလျော့၍ကတော့မြတ်တို့ရှိခိုးခြင်းသည်အတုဘွေတုစင်စစ်မသွေဖြစ်ပါစေတည်းဘုန်းကြီးများမေတ္တာပွားပါမယ်မေတ္တာပွားတဲ့အခါဥစွာပထမ ကိုကျင်းစာစီဖြစ်အောင်ကိုဟာကိုမေတ္တာပွားပါမယ်ပြီးခါမှအလုံးကိုမေတ္တာပွားမှာဖြစ်ပါတယ်ဓမ္မပရိဂဟကတရားတော်ကိုနာယူနေကြတဲ့တရားနဲ့မွေလျောတရားနဲ့ပြောနေကြတဲ့သူတော်စင်တို့လည်းပဲမိမိတို့ရဲ့စိတ်ထဲမှာအခြားအခြားအာယုန်တွေကိုခဏဖယ်ထားပြီးတော့မေတ္တာတရားအာယုန်ယူပြီးတော့မှမေတ္တာပွားကြစေချင်ပါတယ်ငါဤခန္ဓာငါကိုမှတွင်ပြင်းနဲ့တန်းဘေးမျိုးရန်အမှန်ကင်းရစေစိုးရင်ဝမ်းနဲ့စိတ်ဆင်းရဲအမြဲကင်းရစေနာကျင်လွန်ကဲကိုဆင်းရဲအမြဲကင်းရစေကျမ်းမာချမ်းသာကိုခန္ဓာဆောင်းငါတဲ့ဖို့နိုင်ရစေတရားဟောသူနာကြားသူရှင်လူတတ္တဝါတွေတွင်ပြင်းနှစ်တန်ဘေးမျိုးရန်အမှန်ကင်းရစေစိုးရင်ဝမ်းနဲ့စိတ်ဆင်းရဲအမြဲကင်းကြစေနာကျင်လွန်ကဲကိုဆင်းရဲအမြဲကင်းကြစေကျမ်းမာချမ်းသာကိုခန္ဓာဆောင်းငါတဲ့ဖို့နိုင်ကြစေမြမနိုင်ငံအတွင်ရှိရှိသမျှအနန္တတတ္တဝါတွေကမ္ဘာအရရရှိရှိသမျှအနန္တတတ္တဝါတွေဆက်ဇာဝလာအနန္တရှိရှိသမျှအနန္တတတ္တဝါတွေတွင်ပြင်းနှစ်တန်ဘေးမျိုးရန်အမှန်ကင်းကြစေစိုးရင်ဝမ်းနဲ့စိတ်ဆင်းရဲအမြဲကင်းကြစေ။နာကျင်လွန်ကဲကိုဆင်းရဲအမြဲကင်းကြစေ။ကျမ်းမာချမ်းသာကိုခန္ဓာဆောင်းငါတဲ့ဖို့နိုင်ကြစေ။တို့ရဲ့မေတ္တာရှင်အဝါကြောင့်ကဘာအရရကကြီးသုံးဖြာကြော်လွားကဖြင့်ကဘာသူများကဘာသာတွေချမ်းသာစေအေးရီဆုပြန်ပါတည်းတို့ရဲ့မေတ္တာရှင်အဝါကဘာအနှံ့ပြန့်စေတော်တို့ရဲ့မေတ္တာရှင်အဝါသာယာအချမ်းပါစေတော်အာလုံးသောတရားတော်ကိုမြန်တို့တရားနဲ့မွေလျောတရားနဲ့ပြောနေကြတဲ့သူတော်စင်အပေါင်းတို့မြတ်စွာဘုရားဟောကြားတော်မူခဲ့တဲ့ဇတ်တော်950ကိုစတင်ဟောကြားပါတော့မယ်ဇတ်တော်950လို့ပြောနေကြပြီမယ်လဲအမှန်တကယ်ရှိတာကတော့ဖြင့်ဇတ်တော်948ဇတ်ဖြစ်ပါတယ်ထို948ဇတ်ကိုအစဉ်အတိုင်းပဲဘုန်းကြီးများဟောကြားသွားမှာဖြစ်ပါတယ်ဒီဇတ်တော်တွေဟာမြမလူမျိုးတို့အနေနဲ့ဟိုးငယ်စဉ်ကလေးဘွားကစပြီးတော့မှဒီဇတ်တော်ကြီးရဲ့အကြောင်းအရာတွေကိုသိရှိပြီးတော့လူမှုဘဝထဲမှာလည်းပဲရှောင်ရံဆောင်ရံအဖြစ်နဲ့ကျင့်ကြံခဲ့ကြတာအလုံးအသိပဲဖြစ်ပါတယ်ကျေးဇူးတော်ရှင်မင်းကွန်းဆရာတော်ဘုရားကြီးကိုယ်တိုင်ဇတ်တော်တရားတွေကိုဟောကြားချင်းမြင့်တဲ့အခါမှာဆရာတော်ဘုရားကြီးကအေးဇတ်တော်ကြီးဟာလူတွေအတွက်ဟိုအခြေခံကနေစပြီးတော့မှသိရှိပြီးတော့မှနှီးယူကြင်ကြံအားထုတ်နိုင်တာဖြစ်တဲ့အတွက်ဇတ်တော်တွေကိုဟောရတာဖြစ်တယ်မြတ်စွာဘုရားရဲ့ဂုဏ်တော်တွေဟာစရိယဂုဏ်နဲ့ဓမ္မဂုဏ်လို့နှစ်မျိုးရှိတယ်ဒီယူပကာယရဲ့တင့်တယ်ဓာတ်တွေသတ်ပေဓာတ်တွေဒါကတော့တရိရဂုဏ်ပေါ့အဲ့တော့ဒီဇတ်တော်တွေဆိုတာဟာဘုရားရဲ့စရိယဂုဏ်တွေဘုရားရဲ့စရိယဂုဏ်တွေအဲ့ဒီစရိယဂုဏ်တွေကိုသိခြင်းအပြင်မိမိတို့လူလောကလူသားတွေအတွေ့ရောသာသနာဝန်ထမ်းရှင်ဟန်တွေအတွက်ပါလောကသာသနာကောင်းကျိုးများစွာကိုသင်ခန်းစာအဖြစ်ဖြင့်နှီးယူဖွယ်အဖြစ်ဖြင့်အတုယူဖွယ်အဖြစ်ဖြင့်ကျင့်ကြံအားထုတ်နိုင်မှာဖြစ်တယ်စသည်ဖြင့်ဇတ်တော်များဟာအင်မတန်ကြီးစုများပါတယ်ဘုန်းကြီးတို့မြတ်စွာဘုရားကိုတော်တိုင်ဒီမဟာဗုဒ္ဓဝင်ကို အလုံးလေးလာကြည့်ရင်သိပါတယ်ဒီဆွေမျိုးတော်တို့ရဲ့ကပိလောကိုကြွမြန်းတဲ့အခါမှာမြတ်စွာဘုရားကိုရှီမခိုးကြပါဘူးဒီခါမှာမြတ်စွာဘုရားတကိုယ်တော်အစွမ်းနေပြပြီးတော့เนาะတရားအစွမ်းနေပြလိုက်တဲ့အခါမှာရှီခိုးကြပါတယ်အဲ့ဒီမှာပေါခရဝဒမိုးတွေရွာပါတယ်ရွာပြီးတဲ့အခါမြတ်စွာဘုရားကအေးအခုအခါမှာသာဒီလိုမိုးတွေရွာသွန်းဖြိုးခဲ့တာမဟုတ်ဘူးရှေးရှေးတုန်းကလည်းဒီလိုပဲရွာသွန်းခဲ့တယ်ဆိုပြီးတော့ဝိသန္ဒရာဇတ်တော်ကြီးကိုဟောကြားတော်မူခဲ့တာရှိပါတယ်တခါခမည်းတော်သုတ္တရဏကြီးကမြတ်စွာဘုရားကိုလျှောက်တယ်နော်မြတ်စွာဘုရားတပည့်တော်စီကိုအရှင်ဘုရားဒုက္ခရစရိယာကျင့်နေစဉ်တုန်းကနှစ်သားတစ်ယောက်ကလာပြီးတော့မှတပည့်တော်အဲသင်တို့သားတော်သိပြီဆိုပြီးတော့လာပြောတယ်တပည့်တော်မယုံခဲ့ပါဘူးဗျာအေးတို့ရဲ့သားဟာဝေါဒီလို့ခေါ်တဲ့သဗ္ဗညုတဉာဏ်ကြီးမရဘဲနဲ့ဖျားမဖြစ်ဘဲနဲ့လုံးဝမသိဘူးတပည့်တော်ဒီလိုပြက်ပြက်သားသားရေးတင်းတင်းပြောပြီးတော့မယုံခဲ့ပါဘူးဗျာဒီခါမှမြတ်စွာဘုရားဟုတ်တယ်အခုမှဒါမယုံတာမဟုတ်ဘူးဟိုးအတိတ်ဘဝတုံးကလည်းပဲအယိုးလာပြတဲ့အခါဒါသင်သားပဲလို့ပြောတဲ့အခါမယုံခဲ့ဘူးဆိုပြီးတော့မှမဟာဓမ္မပါဠိဇတ်တော်ကြီးဟောကြားခဲ့တာရှိပါတယ်ပြောရရင်မြတ်စွာဘုရားဟာခမည်းတော်ကြီးကိုသုတ္တရဏခမည်းတော်ကြီးကိုအဲဥဒိဋ္ဌိနာပမိစေယဆိုပြီးတော့မှတောတာပန်ဖြစ်အောင်ဟောကြားခဲ့တယ်ဓမ္မစရိသူစရိတံစသည်ဖြင့်တကတကံဖြစ်အောင်ဟောကြားခဲ့တယ်အဲအခုပြောသွားတဲ့မဟာဓမ္မပါဠိဇတ်တော်ကြီးဟောကြားပေးလိုက်တဲ့အခါမှာဇတ်တော်ရဲ့အဆုံးမှာခမည်းတော်သုတ္တရဏရှင်ဘုရင်ဟာအနာဂံဖြစ်သွားခဲ့ပါတယ်ဇတ်တော်ကြီးတွေဟာဘလောက်ကျေစုများတယ်လဲဆိုတာသိတာနိုင်ပါတယ်နောက်တစ်ခါယသောတရားပါရမီဖြစ်တဲ့ယသောတရားထံကိုဘုရားရှင်ကြွတယ်ဒီအခါမှာယသောတရားရဲ့ဒီခံစားရမှုတွေတစ္ဆာတရားကြီးမားမှုတွေမစ္ဆာတရားကြီးမားမှုတွေကိုအကြောင်းပြုပြီးတော့မှမြတ်စွာဘုရားစန္ဒကိဏီဇတ်တော်ဒါဟောကြားခဲ့တာတွေရှိပါတယ်။ဒါကြောင့်မလို့စပေးမှာကြည့်မယ်ဆိုလို့ရှိရင်မြတ်စွာဘုရားရဲ့ဇတ်တော်တွေဟာအမတန်ကိုကျေစုများတယ်ဆိုတာအလုံးသိနိုင်ပါတယ်။အဲ့တော့ဒီနေ့ဟောကြားမယ်အပ္ပန္နကဇတ်ဟောကြားတဲ့အခါမှာဘုန်းကြီးတို့မနေ့ကပြောခဲ့သလိုပဲဝတ္ထုနှစ်ခုရှိပါတယ်ပစ္စုပန်ဝတ္ထုနဲ့အတိတ်ဝတ္ထုထိုပစ္စုပန်ဝတ္ထုအတိတ်ဝတ္ထုပြီးကကြတော့မှဇတ်တော်တွေကိုမြတ်စွာဘုရားကပေါင်းပြပါတယ်ထိုပေါင်းပြတာကိုအလုံးကနေပြီးတော့မှသိရှိပြီးတဲ့အခါမှာအခုပစ္စုပန်ဝတ္ထုထဲမှာပါတဲ့ပုဂ္ဂိုလ်တွေဟာဘလို့အကျိုးတရားတွေရသွားတယ်ဒါတွေကိုလည်းမိမိတို့သိရှိကြရမှာဖြစ်ပါတယ်အဲ့တော့ဒီအပ္ပန္နကဇတ်တော်ကိုမြတ်စွာဘုရားဟာတာဝတိမြို့ဇေတဝန်ကျောင်းတော်အနာတပင်တတိဆောက်လုပ်ထားတဲ့ဇေတဝန်ကျောင်းမှာသတင်းသုံးနေစဉ်အချိန်တုန်းကဟောခဲ့တာဖြစ်ပါတယ်ဘသူကိုအကြောင်းပြုပြီးတော့ဟောတယ်လဲဆိုလို့ရှိရင်အနာတပင်တတိရဲ့မိတ်ဆွေဖြစ်တဲ့သာသနာ့ဘဒိဋ္ဌိတို့ရဲ့တပည့်900ရှိပါတယ်ထိုဒိဋ္ဌိတို့ရဲ့တပည့်900မိတ်ဆွေဖြစ်တဲ့ဒိဋ္ဌိတို့ရဲ့တပည့်900ကိုအနာထပင်တထေးကဖရာထံခေါ်သွားပါတယ်။လူဝဲတန်းရာတွေလည်းယူသွားပြီးတော့မှဖရာထံရောက်။အဲ့ဒီမှာဖရာထံရောက်တဲ့အခါအဲပန်းတို့စီမီတို့စားပွဲတောက်ရာတို့အဝတ်စားတို့လူဝဲတန်းပွဲတွေဖရာထံလှူ။ထိုအခါမှာမြတ်စွာဘုရားကသူတို့နဲ့ထိုက်တန်တဲ့တရားစကားတွေဟောပြဟောပြလိုက်တဲ့အခါမှာဒိဋ္ဌိတို့ရဲ့တပည့်တွေဟာဘုရားတရားကိုသဘောကျပြီးတော့မှစိတ်ထဲမှာကျဉ်းနှက်သွားပြီးတော့မှသူတို့မူလကိုယ်ကိုယ်အားထားတဲ့ဒိဋ္ဌိတို့ရဲ့တရဏဂုံကိုဖြတ်ပြီးတော့မှပယ်စွန့်ပြီးတော့မှဘုရားကိုကြည်ညိုစိတ်ကပ်သွားကြတယ်။အဲဒါလိုနဲ့အနာတပင်တထေးနဲ့ပေါင်းမိသွားတဲ့ဒိဋ္ဌိတို့ရဲ့တပည့်တွေဟာဘုရားထံမကြမကြဆိုသူတို့လာရောက်လှူဒန်းတရားနာဒီလိုနေရင်နဲ့တခါမှတော့ပြင်မြတ်စွာဘုရားကတာဝတိယနဲ့ရာဇဂူကြွသွားတယ်ခေါနလားရှေးလောက်လောက်ကြာသွားတယ်အဲ့ဒီလိုမျိုးမြတ်စွာဘုရားလည်းရာဇဂူကြွသွားရောဒိဋ္ဌိတို့ရဲ့တပည့်တွေကဘုရားထံစီကတ်ထားတဲ့ကိုယ်ွယ်ထားတဲ့သရဏဂုံဖြတ်ပြီးတော့သူတို့ရဲ့ မူလဒေဋ္ဌိတရဏကိုပြန်ဆောက်တည်ပြန်ရောအဲ့လိုဖြစ်သွားပြန်ရောအဲ့လိုဖြစ်သွားတဲ့အခါကျတော့မြတ်စွာဘုရားအဲ့လိုနဲ့ရှစ်လလောက်နေတော့ပြန်လာတယ်ပေါ့လေပြန်လာတော့အနာတပိန်တထေးကသူတို့ကိုသွားခေါ်အရင်လိုပဲလှူပွဲတန်းရာတွေနဲ့ဘုရားထံသွားတယ်သွားတဲ့အခါဟိုရောက်တဲ့အခါကျတော့မြတ်စွာဘုရားကိုရှောက်ပြတယ်မြတ်စွာဘုရားဟောဒီဒိဋ္ဌိတို့ရဲ့တပည့်တွေဟာမြတ်စွာဘုရားမရှိတဲ့အချိန်မှာသူတို့ရဲ့မူလဒိဋ္ဌိတို့ရဲ့တရဏဂုံတွေပြန်ပြီးတော့မှစောက်တည်သွားကြပါတယ်ဘုရားအဲ့ဒီလိုမျိုးအကျိုးအကြောင်းလျှောက်တော့မြတ်စွာဘုရားကမေးပါတယ်သင်တို့ဟာတကအနာတပိန်တထေးအနာတပိန်ပြောသလိုမှန်သလားမှန်ပါတယ်ဘုရားတဲ့အဲ့ဒီခါမှာမြတ်စွာဘုရားကသတင်းတယ်တို့တဲ့သင်တို့ဟာရှေးတုန်းကလည်းပဲကိုယ်ခွေရာမဟုတ်တာတွေကိုကိုယ်ခွေရာလှုပ်ပြီးတော့မှကြံဆပြီးတော့မှအမမအယွင်းယွင်းနဲ့เนาะမယူမိတဲ့မယူသင့်တဲ့အကြောင်းတရားတွေကိုယူမိတဲ့အတွက်တင်တို့ဟာဟိုးဘလူးတွေရှိတဲ့ကန္တာရခီးခဲကြီးတွေမှာဘလူးစာမိပြီးတော့မှပျက်စီးဆုံးရှုံးခြင်းရောက်ခဲ့ရဘူးတဲ့အဲ့တော့မြတ်စွာဘုရားကအဲ့ဒီဒေသနာလေးစလိုက်တော့မြတ်စွာဘုရားဒီဒေဋ္ဌိတပည့်တွေဒီဘဝတရဏဂုံနေပြောင်းလဲပြီးတော့မှနေတာကိုတော့တပည့်တော်များသိပါပြီဘုရားဘုရားမိန်ကြားတဲ့ကိုယ်ခွေရမဟုတ်တာကိုကိုယ်ခွေရလုပ်ပြီးတော့မှချွေရဖောင်းပြန်အကြောင်းမမှန်တာတွေကိုယူမိလို့ဘလူးစားခံရတဲ့ပျက်စီးတဲ့ဟာတွေကိုလည်းပဲတပည့်တော်များသိလို့ပါတယ်မင်ကြပေးတော်မူပါဖေဟာအဲ့ဒီလိုမျိုးမြတ်စွာဘုရားကိုရှောက်ထားတဲ့အခါကျတော့မှမြတ်စွာဘုရားကအတိတ်စကြောင်းကိုပြန်မာတယ်တကယ်ဆိုလို့ရှိရင်မြတ်စွာဘုရားကတရဏဂုံနင်မကပါဘူးတခြားဗုဒ္ဓနုတ္တိတွေပြည့်ပြည့်စုံစုံသူတို့ကိုဟောပြခဲ့တာအဲ့တော့အတိတ်စကြောင်းလေးကိုမြတ်စွာဘုရားကဘလို့ပြန်လဲဆိုတော့အေးတဲ့တချိန်သောကာလကာတိတိုင်းဗာရဏသီပြည်မှာမြမတမင်းအုပ်ချုပ်နေတဲ့အချိန်ငါဘုရားအလောင်းဟာလဲကုံတဲ့မျိုးမှာဖြစ်ခဲ့ဘူးတဲ့လဲကုံတဲ့မျိုးမှာဖြစ်တဲ့အခါကျတော့ငါမှာအချမ်းအယံဖြစ်တဲ့တပည့်တွေ900လောက်ရှိအဲ့တော့ငါတို့နေတဲ့အဲ့ဒီနေရာမှာပဲအခြားအခြားသောလဲကုံတဲ့မှုတယောက်ကလည်းရှိတယ်သူလည်းခေါင်းဆောင်အနေနဲ့အဲ့တော့အတမွေးဝမ်းကြောင်းတဲ့အခါမှာလဲခီးနဲ့အဝေးကိုသွားရတဲ့အခါမှာတဦးနဲ့တဦးညှိနှိုင်းပြီးတော့မှသွားကြတယ်အဲ့တော့ဟိုဘက်ကခီးတွေကလည်းပဲလဲမှုကလည်းသွားမယ်တို့ကလည်းသွားမယ်လို့သတင်းကြားတဲ့အခါမှာအဲ့ဒီဘက်ကလဲမှုကိုခေါ်အတင်လှဲမှုလည်းပဲတခီးထွက်မလို့ကြားတယ်အဲ့တော့ဘလို့ဆန္ဒရှိတယ်လေအရင်သွားခြင်းသလားနောက်မှလိုက်ခြင်းသလားဒါဖရာအောင်လှဲမှုက तू ကစဉ်းစားတာဟိုဘက်ဒီဘက်ပေါင်းလိုက်ရင်လှဲပေါင်းကလည်း900နှစ်ခုဆိုတော့1000ရှိမယ်လူကလည်း1000ရှိမှာဒါလောက်များတဲ့လှဲတွေရဲ့လူတွေနှွားတွေနော်သွားအမယ်ခီးကလည်းအင်မတန်ဝေးတဲ့ခီးအဲ့တော့လူစားနွားစားခက်ခဲမယ်အဲ့တော့ခွဲသွားတာကောင်းနေဆိုပြီးတော့ညံအမျောအမြင်နဲ့ဆင်ញင်ပြီးတော့ဒီလိုညှိတာအဲ့တော့ဟိုတစ်ဖက်ကကုံတယ်မှုကလှဲမှုကသူကဘာတွေးတုံဆိုတော့အေးတို့အရင်တွားရင်တော့လမ်းခရီးကလည်းမပျက်စီးသေးတဲ့လမ်းမှာတွားရမယ်အေးတို့နွားတွေလည်းပဲမြက်ဥမြက်ဖျားတော့မြက်တွေစားရမယ်နောက်လူတွေလည်းပဲဟင်းဒီဟင်းရွယ်စားတဲ့အခါအဥအဖျားတွေစားရရေဆိုရင်လည်းတို့ဘယ်သူမှမတောက်သေးတဲ့ရေကြီးတွေကိုတောက်ရမယ်နောက်ပြီးတော့မှလည်းပဲတို့ဈေးရောင်းတဲ့အခါတို့အဥအစာရောင်းရလာဆိုတော့တို့ကြိုက်တဲ့ဈေးနဲ့တို့ရောင်းလို့ရတယ်ဆိုပြီးတော့မှအရင်သွားရင်ရမယ်အကျိုးကိုသူ့ဟာသူမြင်ပြီးတော့သူကလည်းအာတို့ကအရင်သွားမယ်ပေါ့သူစကားကြားတဲ့အခါဘုရားအလောင်းကလည်းပဲဘုရားအလောင်းကုံတယ်မှုကလည်း तू ကလည်းဆင်ကျင်တာပဲအေးဟုတ်ပြီတို့ကနောက်ကြပြီးသွားရင်မ ဘဉ္ကြီးမညွတ်တဲ့လမ်းတွေကိုလည်းရှိရပုဂ္ဂိုလ်တွေကပြင်ခဲ့တာဆိုတော့တို့ညီညီညွတ်ညွတ်လမ်းသွားရမယ်။အေးနွားတွေလည်းပဲမြက်ဟောင်းတွေစားထားတာမရှိတော့မြက်သစ်နုနုလေးတွေစားရမယ်။လူတွေလည်းဟင်းရွက်နုနုလေးစားရမယ်။အေးရေမရှိတဲ့အရာမှသူတို့ရေတွင်တူးခဲ့ရင်တို့ရေလည်းသုံးရမယ်ပေါ့။တခါဈေးကလည်းပဲသူတို့သတ်မှတ်ထားပြီးသားဆိုတော့တို့အထူးဈေးကိုခေါ်ကြမလို့ဘူး။သူတို့သတ်မှတ်ထားတဲ့ဈေးနဲ့တို့ရောင်းရုံပဲ။အဲ့တော့တို့နောက်ကလိုက်တာတို့ကောင်းနေဆိုပြီးတော့အဲ့ဒီမှာသဘောတူပြီးတော့တစ်ဖက်ကကုံသေးမှုကအရင်ထွက်သွားတဲ့အခါကျတော့အဲ့ဒီလန်ခရီးကသွားလိုက်တာမှာလူသူမနီးတဲ့ကန္တာယခရီးကိုရောက်သွားတယ်စာထဲမှာတော့ယူဇနာ60ရှိတဲ့ခရီးလို့ပြောတယ်ယူဇနာဆိုတဲ့အသုံးတော့ဟာတိခက်တော့အသုံးနေသွားပါပြီယူဇနာကိုဘုန်းကြီးတို့ရှေးအသုံးနှုံးနေတဲ့သုံးတဲ့အခါမှာဆရာတော်ဘုရားကြီးတွေကတော့ဒီခေတ်ကိုမိုင်နဲ့ပြောင်းပြီးတော့မိတ်ပါတယ်အချို့ကတော့10မိုင်အချို့ကတော့ဖြင့်10မိုင်အချို့က12မိုင်အချို့က13မိုင်တတ်မှတ်ကြပါတယ်12မိုင်ကိုတော့ဖြင့်အများဆုံးအတီးပြုတ်ပြောကြတာပေါ့နော်မာစီဆရာတော်ဘုရားကြီးကတော့အိန္ဒိယမစ္စိမကိုကြွရင်းနဲ့မှဒီတာဝတိမျိုးကနေပြီးတော့ကိုယ်တိုင်ကြွဆန်းပြီးတော့မှအေးတယူဇနာဆိုတာ10မိုင်ဆိုပြီးတော့ဆရာတော်ကြီးကတော့မင်းရှိတယ်လို့ဖတ်ရပါတယ်အဲ့တော့အခုလဲပဲယူဇနာ60ဆိုတော့10မိုင်နဲ့တွဲရင်ကိုပဲเนาะဟို86 48ဆိုတော့မိုင်ပေါင်း480ပေါ့ဒါလဲနေသွားတယ်ဆိုတော့ဒါအမတန်ခက်ခဲတဲ့ခရီးလို့ဆိုရမှာပါပဲအဲ့တော့သွားတဲ့ခရီးဟာကန္တာယခရီးကန္တာယခရီးဆိုတော့ဒီခေတ်မှာလဲဒါကန္တာယဆိုတဲ့စကားကြားတော့ကြားဘူးကြတာပဲဒါပေမဲ့လို့ဟိုကန္တာယရဲ့သဘောအထိပ္ပယ်ကိုကြားတော့အများအပြားမသိကြဘူးကန္တာယခရီးလမ်းခက်ခဲကြမ်းတမ်းတယ်ဒီလိုတော့ပြောကြဘုန်းကြီးတို့စာထဲမှာပြောတာကတော့ကံဥဒကံတာရင်တီတီတာရင်တီအစ်ထာတီကန္တာရောတဲ့ကန္တာရဆိုတာဘာလဲဆိုတော့ရေမရှိတဲ့တောအရာပဲ။အေးရေမရှိတဲ့တောအရာတခြားဟာတွေကိုလည်းကန္တာရခေါ်တာရှိပါတယ်။တောက်ရေမရှိတဲ့ခရီးကဲတောအုပ်ကြီးလူစိတ်တဲ့အဲလူသူကင်းစိတ်တဲ့တောအုပ်ကြီးပေါ့။အခုဒီကုံတဲတွေသွားတဲ့ခရီးကဲဟာကန္တာရ၅မျိုးထဲမှာဘာကန္တာရလဲဆိုရင်ကန္တာရ၅မျိုးရှိတယ်စာထဲမှာစောရကန္တာရတဲ့တခိုးတွေကြီးဆိုးနေတဲ့ခရီးကဝါလကန္တာရဆိုတာရှင်သေးသားရဲ့စတဲ့အကောင်နေပေါ့နော်သူတို့ကြီးဆိုးနေတဲ့ခရီးကနိရုဒကကန္တာရဆိုတာတောက်ရီချိုးရီတွေမရှိတဲ့ခရီးကအာမနုဿကန္တာရဆိုတာဘလူးတွေနေတဲ့အရက်နောက်အပ္ပဘက္ခကန္တာရဆိုတာအစာတောက်နော်ကင်းစိတ်တဲ့အရက်ဆိုပြီးတော့ကန္တာရ၅မျိုးထဲမှာအခုဒီကုံတဲ့ဒီသွားတဲ့အရက်ကတော့ဒါနိရုဒကကန္တာရခေါ်တာပေါ့ရေမရှိတဲ့အရက်အဲအမနုဿကန္တာရဘလူးတွေနေတဲ့အရက်ဒါကြောင့်မလို့ကန္တာရကိုသွားမယ်ဆိုရင်တဲ့ရေယူသွားရပါတယ်တဲ့ကန္တာရခီးလန်းသွားမယ်ဆိုရင်ရေပါရအဲ့ဒါလို့ ਨੇ သူတို့ခီးသွားလိုက်တာတော်တော်လေးလေးရောက်ကြောဘလူးတွေတိမ့်ပိုက်ထားတဲ့နေရာဆိုတော့ဘလူးတွေကလည်းလာတာကိုတွေ့ပြီတွေ့လဲတွေ့ရောဘလူးတွေကအေးလာတဲ့ပုဂ္ဂိုလ်တွေသူတို့ရဲ့ပစ္စည်းတွေကုန်ခန်းအောင်လုပ်ပြီးတော့အားနေအောင်လုပ်ပြီးတော့မှတို့ဘလူးတွေစားကြမယ်ဆိုပြီးတော့ဘာလုပ်ကြသလဲဆိုရင်သူတို့ကအယောင်ဆောင်ကြတော့တာဗောတကိုယ်လုံးခါတဲ့ရေတွေဆွတ်ကြာပန်းနေဒါတွေကိုလည်းပန်းကြာဆွဲကြာရင်တွေကလည်းစားလဲပိနေမှလည်းရှင်ညွန်နေကအောင်လုပ်အဲ့မိုးတွေလဲယွာထားခဲ့တဲ့ပုံစံဖန်ဆင်းတောအုံညို့ညို့တွေဘာတွေဖန်ဆင်းပြီးတော့မှတခါတည်းဟိုလှဲတွေနဲ့သူတို့ရဲ့ရှေ့တဲ့တွေကလာတာပေါ့လာတဲ့အခါကျတော့အခုနောက်တုန်းကကုံသေးမှုလဲရဲ့အကြီးအမှုခေါင်းဆောင်ကတွေးပြီဆိုတဲ့အခါကျတော့မေးတာအဆွေတို့ဘယ်လိုလဲအဲဘယ်အရက်ကများလာကြတာလဲပေါ့ဆိုတော့ဟာကျွန်တော်တို့ဘယ်ဘက်အရက်ကလာခဲ့တာအာအဲ့ဒီအရာမှာဘယ်လိုတော့ရေးတွေပါလေစားရေးတွေပါလေရှိရလားစားစရာတောက်စရာပွဲလားအိုး ရေရှိတာတော့မေးမနေနဲ့အဲ့တောဦးကြီးမှာအမြဲတမ်းမိုးရွာနေတာခြောက်နေအင်းအိုင်နေမှာလဲရေအပြည့်ပဲခမရတို့ဗျာပစ္စည်းတွေရေတွေတဲသွားအလကားပင်မနာပဲဒီလိုစသည်အားဖြင့်ဖြားရောင်းတဲ့စကားပြောပြီးတော့မှထွက်သွားကြအဲ့တော့ဒီကုံတဲ့မှုကစဉ်းစားဆင်ခြင်ညာအားနေတဲ့အခါကျတော့ဘာတွေ့လဲဟာဟိုဘက်မှာရေတွေရှိတယ်လို့ဆိုတယ်မိုးလည်းမပြတ်ရွာနေတာဆိုတယ်ကဲတို့အပင်ပန်းခံပြီးတော့ယူလာခဲ့တဲ့ရေတွေယူမနေတော့နဲ့ကွာကဲစားစရာတောက်စရာလည်းကန့်တမနေတော့နဲ့တို့ကြိုက်တယ်လို့လားစားကြတော့ကွာဆိုပြီးတော့မှစားကြတောက်ကြရေတွေလည်းစွန့်ပြစ်ကြနဲ့တွားရင်တွားရင်နဲ့တကယ်လေတော့အုပ်ဆိုတာလည်းရောက်ကြရောနော်ဟိုမှာရောက်တော့ဘာမှမရှိတော့ဘူးအဲ့မှာညာအယံမညာအေးရေတွေကမရှိနွားစားလူစားမပြည့်စုံအဲ့ဒါလို့နဲ့အင်မတန်ဆင်းရဲဒုက္ခရောက်ပြီးတော့အားနည်းနေတဲ့အချိန်ညပဲအိတ်လဲအိတ်ကျော်အဲဘလူးတွေရဲ့အစာဖြစ်ပြီးတော့လူရောနွားရောပျက်စီးဆုံးရှုံးကုန်ကြတယ်အဲ့ဒါလို့နဲ့35ရက်နှစ်ပတ်လောက်ရှိတဲ့အခါဘုရားအလောင်းကုံတဲ့မှုကအဲ့ဒီမှာလဲ900နဲ့ခရီးထွက်ခရီးထွက်တော့သူကစဉ်းစားတယ်အေးထိုးသွားမယ်ခရီးဟာကန္တာရကန္တာရဆိုတာရေမရှိဘူးဒီတော့ငါမပြောဘဲနဲ့တော့မင်းတို့ရေတစ်စက်မှမတုံးကြနဲ့အေးအစိတ်ပင်နေတာလည်းရှိနေနေငါမပြောဘဲနဲ့ဘယ်အသည့်ရွက်မှမင်းတို့မစားကြနဲ့ဆိုပြီးတော့မှကြိုတင်ပြီးတော့ရှောင်းရန်ဆောင်းရန်နေပြောသွားတယ်အဲ့ဒါလို့နဲ့သွားရင်းနဲ့အခုနပြောတဲ့အတိုင်းဘလူးတွေနဲ့တွေ့တာပေါ့ဘလူးတွေနဲ့တွေ့တဲ့အခါဘလူးတွေကအခုနတုန်းကလိုပဲလှဲ့စားတယ်လှဲ့စားပြီးတော့ပြောတဲ့အခါမှာစဉ်းစားတယ်အေးသူတို့ဟာတလောက်ခยีအမတန်ဝေးတဲ့အရာရေမရှိတဲ့အရာကြီးပါသူတို့ကြည်ရတာကြောက်တဲ့ပုံလည်းမပေါက်ဘူးသူတို့ရဲ့မျက်စိတွေကလည်းညီမျက်နေတာပဲညီရဲ့နေတာပဲနောက်ကြည်ရတာအရေးလဲသူတို့မထွက်ဘူးအဲ့တော့ဧကနာလူမဟုတ်နိုင်ဘူးဘလူးပဲဖြစ်ရမယ်ဒါဆိုရင်တော့တို့ရှိကသွားနေနဲ့เนาะလဲကုံတယ်မှုနဲ့လူတွေနွားတွေတော့အေးဘလူးစာဖြစ်ကုန်ပြီနဲ့တူတယ်ဒီဘလူးတွေကငါရဲ့စဉ်းစားဆင်ခြင်ဉာဏ်ရှိတာသူတို့မသိလို့လာဖျောက်အောင်နေတာပဲဆိုပြီးတော့သူ့ရဲ့တပည့်တွေကိုနော်တခါတည်းနဲ့ပြောထားတာအေးတဲ့ဒီကန္တာရမှာရေအိုင်နေချောင်းချောင်းနေရှိတယ်လို့မင်းတို့ကြားဘူးသလားနော်ဟိုရှိမှာမိုးမပြတ်ရွာနေတယ်လို့သူတို့ပြောနေတယ်မိုးရွာတော့မယ်ဆိုရင်မိုးသက်လေဆိုတာရှိတယ်အဲ့ဒီလေထဲမှာရှူလိုက်ရင်တိတာတယ်မိုးနှံလေးတွေရအဲ့တော့အဲ့ဒီမိုးသက်လေဆိုတာဟာတယူဇနာအရက်ကိုရောက်အောင်လာတာတဲ့ကဲတော့မင်းတို့မိုးသက်လေနှံရောရဟာမရဘူးဆရာအေးမိုးရွာတော့မယ်ဆိုရင်မိုးတိမ်ရှိမှမိုးရွာတာအဲ့ဒီမိုးတိမ်ဆိုတာလဲသုံးယူဇနာလောက်ကလှမ်းမြင်ရတယ်ကြည်စမ်းကြည်စမ်းမင်းတို့မိုးတိမ်တွေ့လားဟာမတွေ့ဘူးဆရာတက်ခါမိုးရွာတော့မယ်ဆိုရင်မိုးရွာပြီဆိုရင်လျှက်စစ်တွေတဝင်းဝင်းနဲ့လင်းတာလဲမင်းတို့အသိပဲအဲ့တော့လျှက်စစ်ရောင်ဆိုတာဟာ၅ယူဇနာအရက်ကမြင်ရတယ်၅ယူဇနာဆိုတာ၈မိုင်နဲ့တွေ့အောင်လို့၈၅လီ40မိုင်40လောက်ကမြင်ရတာအေးမိုးရွာပြီဆိုရင်မိုးချုံတာပေါ့ကွာအဲ့တော့မိုးချုံတန်ဆိုတာနာယူဇနာအရက်လောက်ကကြားရတယ်ကဲမင်းတို့မိုးချုံတာကြားလားမကြားဘူးဆရာအေးဒါဆိုရင်မင်းတို့သဘောပေါက်အခုလာတဲ့ပုဂ္ဂိုလ်တွေဟာဘလူးတွေပဲတို့အားနေတဲ့အချိန်တို့နွမ်းပါနွမ်းနေတဲ့အချိန်ကြရင်တို့စားဖို့အတွက်သူတို့ဟာလာဖြားရောက်တာပဲဒါကြောင့်မလို့ဒီဟာရှိမှငါမတီးပဲနဲ့ရေတစ်ခွက်များမင်းတို့မသုံးကြနဲ့ဆိုပြီးတော့မှဒီလိုစီမံပြီးတော့သွားသွားရင်သွားရင်နဲ့လမ်းခရီးနားမယ်နေရာရောက်တယ်နားမယ်နေရာရောက်တဲ့အခါမှာလည်းပဲတခါတဲ့နွားတွေအလဲမာထားလဲတွေဘေးရနေထားကုံတယ်မှုကိုယ်တိုင်ကိုတခါတဲ့ညဘက်နော်ဟိုမအိပ်ဖဲနဲ့တေချာကြည်ကြက်ဆောက်ရှောက်ပြီးတော့မှအဲ့ဒါလိုနေလိုက်တာမကြပါဘူးရှေ့ကသွားနှင်းနဲ့ကုံတဲ့မှုနဲ့เนาะနွားတွေเนาะတေလွန်ပြီးတော့မှစားထားတဲ့အယိုးတွေပေါ့လေပစ္စည်းတွေခါတဲ့သွားတွေ့ အဲ့ဒီခါမှာသူတို့ဟာပန့်ရှင်မဲ့ပစ္စည်းတွေပဲဆိုပြီးတော့ကောင်းတာတွေနဲ့လဲယူပြီးတော့မှသူတို့ရဲ့စီးပွားဥစ္စာတွေရှာတဲ့နေရာရောင်းအမယ်နေရာကိုသွားကြပြုကြအဲ့ဒီမှာစီးတွေရောင်းပြည့်ပြည့်စုံစုံနဲ့ဒလိုနဲ့အဲ့ဒီခရီးကနေပြန်လာကြတယ်အဲ့တော့ဒီအကြောင်းအရာမှာကြည့်လိုက်လို့ရှိရင်သွားကြတဲ့ကုန်တွေမှုတွေမှာခေါင်းဆောင်ဆိုတာပါပါတယ်နောက်လိုက်ဆိုတာလည်းပါပါတယ်နှစ်ဖက်လုံးမှာပါတယ်ဒါပေမဲ့လို့အစင်းစားအစင်ညင်ညာရှိမှုမရှိမှုတော့ကွာတော့ပါတယ်တလန်ခန္ဓာချင်းတူဝေမဲ့ကံညာချင်းမတူပါဘူးအထူးအဖြစ်စင်းစားစင်ညင်ညာကွာတော့ပါတယ်စင်းစားစင်ညင်ညာမရှိတဲ့ကုံတဲ့မိုက်ရဲ့နောက်လိုက်တွေကတော့ဖြင့်အာလုံးဘလူးစာဖြစ်ပြီးတော့မှပစ္စုပန်အကျိုးစီးပွားဆုံးရှုံးရုံများမှာအသက်ပါဆုံးရှုံးသွားကြရပါတယ်။ဒါကြောင့်မလို့ဘာလဆိုတာပစ္စုပန်အကျိုးစီးပွားတန်တရာအကျိုးစီးပွားကိုဖြစ်စီတတ်တဲ့ပုဂ္ဂိုလ်ဟာဒါဘာလလို့ဆိုရတာပဲ။ဟောတစ်ဖက်ကဘုရားအလောင်းဖြစ်တဲ့ကုံတယ်မူသူ့ရဲ့ဥစ္စာမှုကအင်မတန်ကိုညံ့မျောမြင်ကြီးတဲ့အခါကျတော့သူတင်ချမ်းသာရရတာမဟုတ်ဘူးသူ့ကိုမိပြီးတော့မှစီဝါရှာကြတဲ့နောက်လိုက်ပုဂ္ဂိုလ်တွေပါချမ်းသာသွားကြတယ်ဒါကြောင့်မလို့လူမိုက်ဆိုတာဟာကိုတာဒုက္ခပေးတာမဟုတ်ဘူးကိုပတ်ဝန်းကျင်ကိုလည်းဒုက္ခပေးပါတယ်လူလိမ္မာဆိုတာဉာဏ်ရှိတဲ့ပညာရှိဆိုတာကိုတာချမ်းသာစေတာမဟုတ်ဘူးကိုပတ်ဝန်းကျင်ကိုပါချမ်းသာစေပါတယ်အဲ့ဒါလိုပြန်လာပြီးတော့မှချမ်းသာဒုက္ခရရှိသွားတဲ့အကြောင်းကိုမြတ်စွာဘုရားကဒေသနာစကားအနေနဲ့ဟောပြီးတော့မှဂါထာတစ်ခုမြတ်စွာဘုရားကချီးမြှင့်ပါတယ်မြတ်စွာဘုရားရဲ့ဒီဇတ်တော်တွေမှာတဂါထာနှစ်ဂါထာသုံးဂါထာတိုးပြီးတော့မှပွားမဲ့နိဗ္ဗာန်တည်းရှိပါတယ်အခုဒီမှာတော့ဖြင့်အစဦးအစာဖြစ်တဲ့အတွက်တဂါထာမြတ်စွာဘုရားကချီးမြှင့်ပါတယ်အာဘန္နကံဌာနမေကေဒုတိယံအာဟုတကိကာဧတဒိညာယမေဓာဝီတံကနေယထဘန္နကံကာပတိအနာတပိန်တတိဧကေဤဧကေဘုရားအလောင်းအကြီးအကဲရှိကုန်သောအချို့သောပညာရှိကုန်သည်တို့သည်အာဘန္နကံစင်စစ်စီဝါချမ်းသာကိုဆောင်တတ်တဲ့အဖြစ်ကြောင့်မချွမယွင်းဆင်းရဲခြင်းမှလွန်မြောက်စေတတ်သောဌာနအကြောင်းကိုကနိန်တုယူကုန်ပြီးရေပနာအမျောအမြင်နဲတဲ့လဲကုန်တဲ့မဲ့အကြည့်မှုရှိကုန်သောအကျဉ်သူတို့သည်ကတတ်တကမိစ္ဆာဝိတ္တဖြင့်အချက်မကျကြံဆ၍ယူတတ်ကုန်သည်အာဟုဖြစ်ကုန်ပြီးဒေမနုဿတို့အမျောအမြင်နဲတဲ့ကုန်တဲ့မဲ့အကြည့်မှုရှိကုန်သောလူတို့သည်ဒုတိယံနှစ်ခုမြောက်ဖြစ်တဲ့ဌာနအပြည့်မကင်းချွေရင်မှမောက်တဲ့ဆင်းရဲမှမထွက်မြောက်ကြောင်းဖြစ်တဲ့အကြောင်းကိုအခေတုံယူကုန်ပြီးမေဓာဝီဉာဏ်ရှိတဲ့ပုဂ္ဂိုလ်သည်အေတံထိုအကြောင်းနှမျိုးကိုတနည်းအားဖြင့်အေတံထိုအကျိုးအပြည့်ပွားစီခြင်းဆုပ်ယုပ်ခြင်းကိုအင်ညာယယထာဘူတဉာဏ်ပညာဖြင့်သိရှိ၍တံအဘနကံထိုဆင်းစစ်စည်းဝါချမ်းသာကိုဆောင်တတ်တဲ့အဖြစ်ကြောင့်မချွမယွင်းဆင်းရဲခြင်းမှာထွက်မြောက်တတ်တဲ့အကြောင်းကိုကနေရယူရ၏။ဘာပြောတယ်လဲဆိုလို့ရှိရင်လောကမှာအကြောင်းအကျိုးဆိုတာရှိပါတယ်။အကြောင်းအကျိုးဟာအကျိုးကောင်းရတာဟာအကြောင်းကောင်းမှန်လို့ပါပဲ။အကျိုးဆိုးတွေရတာဟာအကြောင်းမမှန်လို့ပါပဲ။အခုလည်းပဲကုံတယ်မိုက်အကြီးမှုရှိတဲ့ပုဂ္ဂိုလ်အထူးအပြင်ကုံတယ်မဲ့ရဲ့အကြည်မှုသည်အကြောင်းမှန်မဟုတ်တာကိုယူမိတဲ့အတွက်မိမိနဲ့တကွာအများပျက်စီးကြရတယ်။အဲဒါပဏကဆိုတာချွတ်ယွင်းတဲ့အကြောင်းတရားမှားယွင်းတဲ့အကြောင်းတရားဘုရားလောင်းကုံတယ်မှုကတော့ဖြင့်မှန်ကန်တဲ့အကြောင်းတရားကိုယူမိတဲ့အတွက်မိမိနဲ့တကွာအများချမ်းသာရပါတယ်မှန်ကန်တဲ့အကြောင်းတရားအဲဒါအပန္နကကျင့်ဝလို့ခေါ်ပါတယ်အဲ့တော့ဒီအပန္နကကျင့်ဝသည်လောကဘက်လဲစီဝါရှာတယ်ဆိုရင်မှန်ကန်သောအကြောင်းတရားကိုရှာဖွေသ တိမြင်ပြီးတော့မှဆောင်ရွက်မယ်ဆိုရင်မိမိတို့မျှော်မှန်းတဲ့မှန်ကန်တဲ့အကျိုးတရားရမှာပါပညာရှာတဲ့အခါမှာလည်းဒီအတူပါပဲမှန်ကန်တဲ့အကြောင်းတရားကိုရှာဖွေယူမိဖို့လိုပါတယ်အဲမမှန်ကန်တဲ့အကြောင်းတရားကိုရှာဖွေယူမိပြီးတော့ဆောင်ရွက်မယ်ဆိုရင်တော့ဖြင့်စီးပွားရေးလူမှုရေးပညာရေးတရားဓမ္မရေးဘယ်အရေးမဆိုပျက်စီးဆုံးရှုံးမှာပါပဲအဲ့တော့မြတ်စွာဘုရားကဒီနေရာမှာအပ္ပန္နကအကျင့်ဆိုတာဟာတဲ့ဘယ်လိုအကျင့်နေလဲဆိုလို့ရှိရင်ဘုန်းကြီးတို့စာပေမှာဖွင့်ထားတယ်တရဏဂုံသုံးပါး၅ပါးသီလ၈ပါးသီလ၁၀ပါးသီလနောက်ပါတိမောက္ခတံဝရသီလဣန္ဒြိယတံဝရသီလအာစီဝပါရိသုတ်တိသီလပစ္စယပရိသေဝနာဆိုတဲ့စာသတုပါရိသုတ်တိသီလရှိနောက်ဣန္ဒြေတွေကိုစောင့်ရှိသီးတဲ့ဣန္ဒြိယကုဋ္ဌဒွါရတာဘောဇဉ်အတိုင်းရှိသီးတဲ့ဘောဇဏမတ္တညုတာသာဂရိယာနုယောကဇံဝိပဒနာအဘိညာသမဘအရိယမအရိယဖို့ဒီမိမိတို့ရဲ့တရားအစင့်နေမြင်ကြောင်းဖြစ်တဲ့အကြောင်းမှန်နေဟာအဲ့ဒါအပ္ပန္နကအကြောင်းနေလို့ခေါ်ပါတယ်မိမိတို့အခုဗုဒ္ဓဘာသာဝင်နေအနေနဲ့လူပြည်ရောက်ချင်တယ်နဗီရောက်ခြင်းနဲ့ပြမပီရောက်ခြင်းနဲ့တရားပိုင်းအပြင်ဇန်တရားမတရားဖုတရားနိဗ္ဗာန်တရားတွေရခြင်းနဲ့အဲ့ဒါလို့ရခြင်းမာတယ်ဆိုရင်အပ္ပနကအကျင့်ကိုကျင့်ဖို့ပါပဲအဲ့ဒီအပ္ပနကအကျင့်တွေဆိုတာအခုပြောသွားတဲ့တရဏဂုံတီလအစရှိတဲ့တရားတွေပါပဲဒါကြောင့်မလို့နိဗ္ဗာနတပစ္စယဟောတုလို့မိမိတို့နိဗ္ဗာန်ကိုရည်မှန်းချက်ထားတယ်ဆိုရင်နိဗ္ဗာန်ရောက်ကြောင်းဖြစ်တဲ့တရဏဂုံ၃ပါးကနေစပြီးတော့မှအခုပြောသွားတဲ့သီလသမာဓိပညာအကျင့်မှန်လေးကိုကျင့်ကြံကြရုံပါပဲဒီအပ္ပန္နကအကျင့်ဆိုတာဖရာပစ္စေကဗုဒ္ဓဗုဒ္ဓရဲ့တာဝကတွေကျင့်သုံးခဲ့တဲ့ကျင့်ထုံးပါပဲမြတ်စွာဘုရားအလောင်းများသည်အဲ့ဒီအပ္ပန္နကအကျင့်ကိုကျင့်ပြီးတော့မှထက်သန်တဲ့ဝရိယနဲ့ပါရမီ၁၀ပါးအပြား30စ조사ခဲ့လို့မလို့ဗောဓိပင်အောက်မှာဘုရားအဖြစ်ရောက်ခဲ့တာပါဒီအတူပဲပိစိကဗုဒ္ဓရှင်များဒီပိစိကဗောဓိဉာဏ်ရတဲ့တာဝကဒီတာဝကဗောဓိဉာဏ်ကြီးရကြတဲ့ဒါရီဟာပါလေအပ္ပန္နကခေါ်တဲ့အကြောင်းမှန်အကျင့်မှန်ကိုကျင့်ကြံကြတဲ့အတွက်ကြောင့်ပါပဲဒါကြောင့်မလို့သာသနာဘက်မှာဖြစ်ဖြစ်လောကဘက်မှာပဲဖြစ်ဖြစ်ဒီအပ္ပန္နကခေါ်တဲ့မချွတ်မယွင်းကျင့်ရမယ်အကြောင်းမှန်တရားကိုသိရှိဖို့အတွက်အခုလိုတရားစကားနာယူတာတွေတရားစာဖတ်ရှုတာတွေဆိုတာဆောင်ရွက်ကြရခြင်းဖြစ်ပါတယ်အဲ့ဒီမှာမြတ်စွာဘုရားကနေပြီးတော့အတိတ်ဝတ္ထုကိုဟောပြီးတဲ့အခါမှာသတင်းတွေတွေကိုမြတ်စွာဘုရားကကြည့်လိုက်ပါတယ်ဒီသတင်းတွေတွေကိုကြည့်လိုက်တဲ့အခါမှာမြတ်စွာဘုရားရဲ့ဒေသနာအစဉ်မှာသူတို့ရဲ့စိတ်ကဝင်စားပြီးတော့မှနာကြားနေတာဖြစ်တဲ့အတွက်ကြောင့်မို့လို့သူတို့ရဲ့စိတ်တွေဟာတရားနဲ့သစ္စာလေးပါးတရားသိဖို့အတွက်အင်မတန်ကိုထိုက်တန်တဲ့အနေအထားဖြစ်နေတယ်။မြတ်စွာဘုရားကလည်းသတင်းတွေကိုအေးဒီအပ္ပန္နကအကျင့်ကိုကျင့်မယ်ဆိုရင်လူဘဝရောက်မယ်ဆိုရင်တော့မှခတ္တရာမျိုးဗြဟ္မဏမျိုးဝိတ္တမျိုးမှဖြစ်မယ်။အဲနတ်ပြည်6ထပ်ဒီဗြဟ္မပြည်20ဒီကိုဖြစ်မယ်။တစ်ဆင့်တစ်ဆင့်တရားအကျင့်နဲ့မြင့်မယ်ဆိုရင်ရတ္တမရတ္တဖို့တိရနိုင်တယ်အပ္ပန္နကအကျင့်နဲ့ကျင့်ဖို့တခါတစ်ဖက်ကလည်းပဲပန္နကဆိုတဲ့ဒီချူရင်းဖောက်ပြန်တဲ့အကျင့်တွေကိုသာကျင့်မှမယ်ဆိုရင်အပေလေးပါရောက်ရနိုင်တယ်အလူပီလူရရောက်တယ်ဆိုရင်တော့မှစာပြောတယ်နိစကုလချူရင်းဖောက်ပြန်တဲ့အကျင့်ကိုကျင့်နိစကုလယုတ်နေနဲ့အောက်ကြတဲ့အမျိုးတွေမှာဖြစ်ရတတ်တယ်။အိန္ဒိယအပြောဆိုရင်တော့ဇန်နေမျိုးမှာပေါ့။ဘာတွေဖြစ်မလဲ။ဒွန်ဆာနာဒီလူရိုင်းလူချမ်းမျိုးတွေဖြစ်မယ်။မုဆိုတန်ငါမျိုးတွေဖြစ်မယ်။အဲနှီးသမားတစ်ရွှေသမားတွေဖြစ်မယ်။အဲယထာလုသမားလက်သမားတွေဖြစ်မယ်။နောက်ဆုံးပန်းမိုက်သမစင်ဖင်ကျုံသမားတွေဖြစ်တယ်။ဒါကြောင့်မလို့မြတ်စွာဘုရားရဲ့ဒေသနာအာရတဏ္ဍာခီးသွားတဲ့အတွက်လည်းအပ္ပန္နကကျင့်ဝဟာအရေးကြီးတယ်။ရှောင်ရံဆောင်ရံမှာဆောင်ရံပေါ့။တက္ခပန္နကခေါ်တဲ့ ချွေရင်ဖောက်ပြန်မမှန်ကန်တဲ့အကြောင်းတရားဒါကလည်းအရေးကြီးတယ်ဒါကပါလဲဆိုရင်ရှောင်ရံလောကမှာကြီးပွားတိုးတက်အောင်မြင်တယ်ဆိုတဲ့ပုံကိုယ်တွေဟာဒီရှောင်ကျင်ရမယ့်အရာတွေကိုရှောင်ကျင်ပြီးတော့မှသင့်လျော်ရသင့်လျော်ရတဲ့မှီဝဲရမယ့်တရားတွေကိုမှီဝဲတဲ့အတွက်ကြောင့်မို့လို့လောကီလောကုတ္တရာအချိုးစီဝါဆိုတာပြီးစီးသွားကြတာအဲ့ဒီမှာမြတ်စွာဘုရားကနေပြီးတော့ဒီတရင်တဲ့ဒီအညာဒိဋ္ဌိယဒိဋ္ဌိရဲ့တပည့်900တွေကိုဘုရားရဲ့ညာတော်နဲ့ကြည့်လိုက်တဲ့အခါမှာသူတို့ရဲ့စိတ်တွေဟာဘုရားတရားတော်ပေါ်မှာတမာတိရပြီးတော့မှနားနေတာဖြစ်တဲ့အတွက်ကြောင့်မလို့သစ္စာ၄ပါးကိုခံယူနိုင်တဲ့အနေထားသူတို့ဖြစ်နေပြီစာနဲ့ပြောတော့ကံလစိတ်တနူးညံ့နေပြီကံလစိတ်တသစ္စာ၄ပါးကိုခံယူနိုင်တဲ့အနေထားရှိနေမုဒုစိတ်တဟိုရွှေများလို့ပေါ့ပျော့ပြောင်းလို့ရှင်လိုရာပုံဖော်လို့ရတယ်လို့သူတို့ရဲ့စိတ်တွေဟာလည်းပဲစိတ်နှလုံးတွေဟာလည်းနူးညံ့နေပြီတခါဝိနိဝရဏစိတ်တဆိုတာနိဝရဏကင်းတဲ့အတွက်သူတို့စိတ်အစဉ်တွေဟာဒီဇံမဲ့ဖို့ရဲ့အဟံတားတွေကင်းနေပြီဥတ္တကစိတ်တဲ့ဟိုစိတ်တွေဟာပိတိပြဋ္ဌာန်းတဲ့အတွက်ရှင်လန်းတဲ့အနေထားကိုရောက်နေပြီ။နောက်ပတ္တနာစိတ်တာဝိဇိကိစ္စကင်းတဲ့အတွက်သူတို့ရဲ့စိတ်အစဉ်တွေဟာကြည်လင်နေပြီတဲ့။စာနဲ့ပြောတာအဲ့ဒါတရားရနိုင်ခြင်းရဲ့အခြေခံလေးတွေ။ဒီသောတာပတ္တိမဲ့ဖို့ဆိုတဲ့အရိယမဲ့ဖို့တွေရတော့မယ်ဆိုရင်အဲ့ဒီတရားနာခံတဲ့ပုဂ္ဂိုလ်ကအခုပြောသွားတဲ့ကံလစိတ်တ။နောက်တစ္ဆာလေးပါးတရားကိုခံယူနိုင်တဲ့ဂုံမုဒုစိတ်တနုညံ့တဲ့ဂုံဝိညာဝရဏစိတ်တနိဝရဏကင်းပြီးတော့เนาะကြည်လင်နေတဲ့ဂုံဥတ္တကစိတ်တเนาะပီတိရှင်ပြီးတော့มาတကြွနေတဲ့ဂုံပတ္တနာစိတ်တစိတ်တွေကြည်လင်နေတဲ့ဆိုတဲ့ခုံရှိရတယ်အဲ့ဒါလို့မြတ်စွာဘုရားရဲ့တရားတော်ကိုနာယူနေတဲ့တည်င်းတဲ့တွေဟာစိတ်အနေထားအဲ့ဒါလို့ရှိတဲ့အချိန်ခါမှာမြတ်စွာဘုရားကနေပြီးတော့သစ္စာလေးပါးတရားဆက်ဟောတယ်အများကတော့ဒီဇတ်တော်လေးတွေကိုဖတ်ရှုတယ်နားယူတယ်ဆိုရင်အတိတ်စာကြောင်းလေးကိုပဲအဓိကသိပြီးတော့မှအဲသင်္ကန်းစာအနေနဲ့ယူကြတာအခုဒီနေရာမှာတော့ပြည့်မြတ်စွာဘုရားကမေစုပန်ဝတ္ထုကိုလည်းအခုနပြောတဲ့အတိုင်းဖြစ်စဉ်ပါသွားပြီတခါအတိတ်စာကြောင်းကိုလည်းဟောပြီးသွားပြီဟောပြီးသွားတဲ့အခါမှာမြတ်စွာဘုရားကနေပြီးတော့မှပြန်ပြီးတော့မှတစ္ဆာနဲ့အထွတ်တင်တယ်ဘုရားရဲ့တရားတော်ဆိုတာဟာသဒ္ဓုတစ္ဆာဝိနိမုတ်တော်ဓမ္မောနာမနတ္တိတဲ့ဘုရားဟောတဲ့တရားဟာတစ္ဆာ၄ပါးလွတ်တဲ့တရားတစ်ခုမှမရှိပါဘူးတဲ့အခုလည်းပဲမြတ်စွာဘုရားကဒီတည်င်းတဲ့ဒီဒိဋ္ဌိရဲ့တပည့်ဖြစ်တဲ့တည်င်းတဲ့တွေကိုအဲ့မှာတစ္ဆာနဲ့အထွတ်တင်တစ္ဆာနဲ့အထွတ်တင်တဲ့အခါကျတော့ဘုန်းကြီးတို့ဗုဒ္ဓဘာသာမြန်မာလူမျိုးတွေအနေနဲ့တစ္ဆာတရားနဲ့ပတ်သက်လာပြီဆိုလို့ရှိရင်မိမိတို့တစ္ဆာ၄ပါးအဲ့တော့တစ္ဆာ၄ပါးအခုပြောသွားတဲ့ဇတ်တော်ကိုရှင်ပြီးတော့မှကြည့်မယ်ဆိုလို့ရှိရင်ကြည့်လိုက်ပါမိမိတို့ရဲ့နှလုံးသွင်းထဲမှာဒုက္ခတစ္ဆာဒုက္ခသစ္စာဆိုတာဘာ၄လေဓမ္မစကပုဒ္ဒနာသုံးပါပါပါတယ်เนาะဇာတိကနေစပြီးတော့မှဒုက္ခတွေပေါ်ထားတယ်မင်းကွန်းဆရာတော်ဘုရားကြီးကတော့ပရိသန္တိအိုနာတိဟုလေးထွေရင့်မြင့်ဒုက္ခဖြစ်၏မချစ်ရှင်တွဲချစ်သူကွဲနဲ့လိုလဲမရအကျင့်ပြသောပင်စဥပါဒာငါးခန္ဓာသစ္စာဒုက္ခမှန်မောလားပရိသန္တိโอนาตินาပြီးတော့မချစ်တဲ့ပုဂ္ဂိုလ်နဲ့ရှင်တွဲနေရတယ်ချစ်သူနဲ့ क्वे တယ်မိမိလိုအပ်တာမရအေးနောက်ဆုံးကတော့ပင်စုပါဒာနဲ့ခန္ဓာဒုက္ခဥပါဒာနဲ့ခန္ဓာ၅ပါးဟာဒုက္ခပဲမိမိတို့ကိုယ်ကိုမိမိတို့ဉာဏ်နဲ့သုံးသပ်ကြည့်လိုက်အခုဇတ်တော်မှာပါလာခဲ့တဲ့တည်တင်း900ဟာဗုဒ္ဓဟောကြားတဲ့အပြင်ဘက်ကအခုန900အဲလဲကုံတဲ့900တို့ရဲ့အကြောင်းအရာကနေပြီးတော့အခုမိမိတို့ခန္ဓာဘက်ညံရောက်သွားပြီ ဖရဟောတဲ့ဒုက္ခကိုသူတို့ဉာဏ်ထဲမှာသူတို့ခန္ဓာမှာရောက်နေပြီတက္ခဒုက္ခဖြစ်ကြောင်းမကောင်းတဏ္ဍာလောဘမှာသစ္စာသမုဒိယမှန်မောလားဒီဒုက္ခတွေဘယ်သူပေးတာလဲကိုယူခဲ့တာဘယ်သူလဲတဏ္ဍာလောဘအဲ့ဒါသမုဒိယတက္ခတဏ္ဍာချုပ်ရနိဗ္ဗာန်မှာသစ္စာနိရောဓမှန်မောလားဒီတဏ္ဍာချုပ်တဲ့နိဗ္ဗာန်ဆိုတာဒါတည်တဲ့နိရောဓသစ္စာဒါကနိဗ္ဗာန်ရောက်ကြောင်းကောင်းသောအတိကောင်းပြီအကျံကောင်းတန်ပြူဆိုပြောကောင်းသောအပြုကောင်းမှုသက်မွေးကောင်းရည်လုံလကောင်းထာတတိကောင်းပြီတည်ကြည်ဤရှိမီတွင်ညီမက်ကမှန်မောလားအလုံးသီးတဲ့မက်ခင်ရှိပါအဲ့ဒီတော့တည်င်းတယ်ဒီဟာဖရာဟောကြတဲ့တစ္ဆာလေးပါတရားကိုတခါတည်းညာထဲမှာစိုက်ပြီးတော့မှခန္ဓာမှာမှိုင်းရင်မှိုင်းရင်နဲ့သူတို့ဟာဒီဒုက္ခသစ္စာအပေါ်မှာသမုဒိယသစ္စာအပေါ်မှာအနိစ္စဒုက္ခအနတ္တဉာဏ်นี่ဖြစ်လာမင်းကွန်းဆရာတော်ဘုရားကြီးကတော့လင်္ကာလေးနဲ့သစ္စာဒုက္ခဒုဓမ္မကခဏဖြစ်လျက်ခဏပြည့်ဖြစ်ပြည့်နှစ်တန်နှစ်ဆက်တန်ဖြင့်တယံမဆဲလွန်ဆင်းရဲ့ဤခိုင်မြဲကြောမှာနှစ်မပါဘူးပညာစက်ကုမြော်ထောက်ရှုလျင်သူ့တဘာဝအနိစ္စနှင့်ဒုက္ခအနတ္တမှန်လှစွာဤအခုနာပြောသွားတဲ့ပရိသန္တိနေတာ၊အိုတာ၊နာတာ၊သေတာအမချစ်တဲ့ပုဂ္ဂိုလ်နဲ့အတူနေရတာ၊ချစ်တဲ့ပုဂ္ဂိုလ်နဲ့ကွဲနေရတာ၊ကိုလိုချင်တာမရတာအကျဉ်းပြောတော့ပင်စုပါဒာနဲ့ခန္ဓာဒုက္ခ။နော်ဆွဲလိုက်ရဟောဒီဥပါဒနဲ့ခန္ဓာ၅ပါးကြီးဟာဒုက္ခပဲဆိုတော့အဲ့ဒီဒုက္ခတွေကရောဘာလဲအနိစ္စဒုက္ခအနတ္တတဲ့။ငါဥစ္စာငါလိပ်ပြာတို့ဘာတစ်ခုမှမဟုတ်ကြသည်ဓမ္မသက်သက်ပါတကားဒုက္ခသစ္စာပေါ်မှာအနိစ္စဒုက္ခအနတ္တဒီတူပဲသမုဒိယသစ္စာလည်းပဲဓမ္မတက်တက်ပဲငါသူတစ်ပါးယောက်ျားမင်းမပုဂ္ဂိုလ်တ attva မရှိဘူးအဲ့ဒါလို့မြတ်စွာဘုရားကသစ္စာ၄ပါးကိုရှင်ပြီးတော့မှဟောတယ်စာထဲမှာတော့သစ္စာ၄ပါးကိုအချင်းရာ16ပါးနဲ့ဟောတယ်တဲ့ဒါအလုံးကြားဘူးကြားတဲ့ပုဂ္ဂိုလ်တွေရှိပါတယ်သစ္စာအနက်16ချက်ဆိုတာရှိအဲ့ဒါလို့မြတ်စွာဘုရားကသစ္စာအထွတ်နေပြီးဟောလိုက်တဲ့အခါမှာအဲ့ဒီတည်င်းတဲ့900ဒိဋ္ဌိယရဲ့တပည့်900ဟာဘုရားရဲ့ဒေသနာအပေါ်မှာညံလျှောက်ပြီးတော့မှနာယူလိုက်တဲ့အတွက်ဒေသနာအဆုံးမှာသူတို့ဟာသောတာပန်ဖြစ်သွားကြတယ်တဲ့အဲ့ဒီတော့ဒီဇာလမ်းမှာကြီးလိုက်မယ်ဆိုလို့ရှိရင်ပါဝင်ခဲ့တာကတော့ဖြင့်အခုနာကုံတယ်မိုက်ဆိုတာဟာအရှင်ဒေဝတ္တပါပဲတဲ့သူနောက်လိုက်ကတော့ဒီဘဝသူ့တပည့်တွေပေါ့တက်ခကုံတယ်မှုကြီးကျွမ်းကျင်တဲ့လိမ္မာတဲ့ကုံတယ်မှုကြီးဆိုတာကတော့ဖရာအလောင်းပါပဲတဲ့အဲသူ့နောက်လိုက်ဒီကဖရာလောင်းရဲ့နောက်လိုက်တရားတော့ဒီဘဝမှာလည်းအဲဖရာရဲ့တပိသားတာဝကတွေဖြစ်တယ်ပေါ့အဲ့တော့ဒီနေရာမှာဘုန်းကြီးတို့ဘာမြင်တယ်လဲဆိုလို့ရှိရင်သင်္ကန်းစာသင်္ကန်းစာကဘာလဲဆိုရင်ဘုန်းကြီးတို့950မှာညောင်ကန်ဆရာတော်ကြီးကတော့အကြောင်းမှန်ကအကျိုးရချွတ်ကပြည့်မီတာလို့သင်္ကန်းစာပေးတယ်အကြောင်းမှန်ရင်အကျိုးလဲကောင်းတာကြံပဲအကြောင်းချွတ်ရင်းရင်တော့အကျိုးလဲပဲကောင်းကျိုးတွေပျက်စီးပြီးတော့ဆိုးကျိုးတွေရမယ်အဲ့ဒါကိုပထမကျော်ဆရာဦးကြည်ဖေကတော့ဖြင့်လင်္ကာလေးနဲ့အဲ့ဒါကိုဘုန်းကြီးတို့နည်းနည်းလေးပြင်ထားတယ်ဒုက္ခလွတ်ရန်အကြောင်းမှန်ယူပြန်ဘေးကင်းချမ်းသာမီပစ္စုပန်ကောင်းကျိုးစီးပွားပဲဖြစ်ဖြစ်တန်တရားကောင်းကျိုးစီးပွားပဲဖြစ်ဖြစ်နောက်ဆုံးဒုက္ခလွတ်မြောက်တဲ့နိဗ္ဗာန်ပဲဖြစ်ဖြစ်မိမိတို့အကျိုးတရားကိုလိုချင်ပြီဆိုရင်အကြောင်းမှန်ကိုယူမိဖို့လိုပါတယ်တဲ့ဒုက္ခလွတ်ရန်အကြောင်းမှန်ယူပြန်ဘေးကင်းချမ်းသာမီချွတ်ချွတ်လွဲလွဲကြောင်းယူမြဲဆင်းရဲဘေးတွေမီအကြောင်းမှန်မယူပြီးပဲနဲ့ချွတ်လွဲတဲ့အကြောင်းတရားယူမိမှားမယ်ဆိုရင်တော့ထိုပုဂ္ဂိုလ်ကြီးဟာဆင်းရဲနဲ့ကြုံတွေ့ရမယ်အဲ့ဒါလို့မြတ်စွာဘုရားရဲ့ဒီအပ္ပနကဆက်ကနေပြီးတော့မှသင်္ကန်းစာတစ်ခုကိုရရှိစေပါတယ်ဒီခါမှာဘုန်းကြီးတို့ သင်္ကန်းစာကိုသုံးသပ်တဲ့နေရာမှာဟိုမနေ့ကပြောခဲ့သလိုပဲရှုထောင့်အမျိုးမျိုးကနေပြီးတော့မှသုံးသပ်လို့ရပါတယ်အခုဒီအပ္ပနကဆက်မှာဆိုရင်ခေါင်းဆောင်ရဲ့အမျိုးအမြင်ပညာနေပါမှုကြောင့်အလုံးပစ္စည်းချရတယ်တဖက်မှာတော့ပြင်ဘုရားအလုံးခေါင်းဆောင်ရဲ့အမျိုးအမြင်ကြီးမားမှုကြောင့်မို့လို့ခေါင်းဆောင်နေတဲ့ကနောက်လည်းအများချမ်းသာရရကြတယ်အခုလည်းပဲတည်င်းတယ်ဒီဟာဒေဒီတို့ရဲ့တပည့်တည်င်းတယ်900ဟာအနာထပိန်တထေးကိုခေါင်းဆောင်တင်ပြီးတော့မှဘုရားထံရောက်လာကြတဲ့အတွက်ကြောင့်သူတို့ဟာသောတာပန်ဆိုတဲ့အရိယာအဆင့်ကိုရရှိသွားကြတာဖြစ်တယ်အကေရွေးတာအနာထပိန်တထေးကိုခေါင်းဆောင်တင်ပြီးတော့ဘုရားထံမရောက်လာကြဘူးဆိုရင်သူတို့ဟာဒီဓမ္မတဖို့ရဖို့ဆိုတာတမျိုးတမျိုးဖြစ်သွားနိုင်ပါလေ။ဒါကြောင့်မလို့ဘုန်းကြီးတို့တွေဘဝတစ်ခုကိုရလာတဲ့အခါလူရှင်ယဟန်မိသူမဆိုခေါင်းဆောင်အရေးကြီးပါလေ။ခေါင်းဆောင်ဆိုတာအသိဉာဏ်ပါတဲ့ပုဂ္ဂိုလ်ကိုသာလျင်ခေါင်းဆောင်ခေါင်းလို့ပြောရမှာဖြစ်ပါလေ။အဲအသိဉာဏ်မရှိတဲ့ပုဂ္ဂိုလ်ဟာပစ္စည်းဥစ္စာဒဏ္ဍအင်အားအရှိန်အဝါမီးမြပင်ရှိပါစေ။ကောင်းဆောင်ကောင်းလို့ပြောလို့မရပါဘူးမြတ်စွာဘုရားသည်ဟိုးဒီပင်ကရာဘုရားအထံမှာဗျာဒိတ်ခံတဲ့အချိန်ကလေးကကိုမှအများကိုငါဥဆောင်နိုင်တဲ့သဗ္ဗညုတဉာဏ်ကြီးရအောင်အားထုတ်မယ်အားထုတ်တဲ့အခါလဲဘာကိုအားထုတ်မလဲပါရမီ10ပါးနဲ့ငါအများအကျိုးကိုတည်ဖို့မယ်ဒီလိုလာခဲ့တာဖြစ်ပါတယ်ဒါကြောင့်မလို့အခုဒီဇတ်တော်ဒီမှာလဲပဲမြတ်စွာဘုရားဟာတနည်းပြောရင်ပါရမီတွေကိုဖြည့်ကျင့်ပြနေတာစံပြအနေနဲ့ကျင့်ပြနေခြင်းဖြစ်ပါတယ်အခုနပြောခဲ့တဲ့ဝတ္တန္တရာဇတ်ဒီမဟာဓမ္မပါဠိဇတ်ဒီဟောသာနာခေနီဇတ်ဒီစသည်မိတိဇတ်ကိုပဲကြည်ကြည်မြတ်စွာဘုရားဟာစံပြအနေနဲ့စံပြုလောက်အောင်ကိုကျင့်ကြံသွားအထုတ်ခဲ့ကြတာရှိပါတယ်ဒါကြောင့်မလို့ဘုန်းကြီးတို့တွေအားလုံးဇတ်တော်တွေကိုနာယူတဲ့အခါဖတ်ရှုတဲ့အခါမှာထိုဇတ်တော်ကပိစုံပံပြောသွားတဲ့အကြောင်းတရားတွေကိုလည်းသင်္ကန်းစာအနေနဲ့မြင်ကြည့်ပါအတိတ်အကြောင်းအရာတွေကိုလည်းပဲသင်္ကန်းစာအနေနဲ့မြင်ကြည့်ပါနောက်ဆုံးဇတ်တော်ပေါင်းလိုက်တဲ့အခါမှာလည်းမြင်ကြည့်ပါဟိုဘက်တုန်းကမိုက်ခဲ့တဲ့ဒေဝရတ္တိအရှင်ဒေဝရတ္တိတန်တရားမှာမပြင်ခဲ့တဲ့အတွေ့နောက်ဆုံးဘဝရောက်တော့လည်းပဲဒီအမိုက်ဆက်ပဲသိမ့်သွားရပါတယ်တခြားဇတ်တော်တွေမှာတချို့သောပုဂ္ဂိုလ်တွေဟာအမိုက်ဘဝနဲ့လာခဲ့ပေမဲ့လို့ပညာရှိသူတော်ကောင်းတွေပေါင်းတဲ့အခါမှာအမိုက်ဇတ်ပြောင်းပြီးတော့ဇတ်ကောင်းကနိုင်လို့ဇတ်ပေါင်းကမ်းမှာဇတ်လှသွားတာတွေရှိတယ်။အဲအခုအရှင်ဒေဝဒတ်ကတော့ဖြင့်ဟိုးအတိတ်ကအဲ့ဒါလို့ခေါင်းဆောင်ကောင်းမပီသားခဲ့သလိုနောက်ဆုံးဘဝမှာလည်းခေါင်းဆောင်ကောင်းမပီသားတဲ့အတွက်အရှင်ဒေဝဒတ်နဲ့တကွာသူ့နဲ့ပေါင်းပြီးတဲ့အစာတသက်တို့ဟာအဘယ်လေးပါဆိုက်သွားရတာရှိပါတယ်မြတ်စွာဘုရားကတော့အတူပြောစရာမလိုအောင်အတန်တရာတစ်လျှောက်เนาะခေါင်းဆောင်ကောင်းပီသားတဲ့အတွက်ဒီဘဝမှာခေါင်းဆောင်ကောင်းဟာခေါင်းဆောင်ကောင်းနေရမှာပဲရက်တည်သွားနိုင်နေဒါလေးပဲဘုန်းကြီးတို့သင်္ကန်းစာယူရမှာကောင်းနေတာကိုမပြောင်းမိပါစေနဲ့အဲမကောင်းဘူးဆိုရင်ကိုယ့်ကိုယ်ကိုပြောင်းလဲနိုင်အောင်စူးစမ်းကြရမယ်ဒါလေးကိုလည်းဘုန်းကြီးတို့သင်္ကန်းစာယူချရမှာဖြစ်ပါတယ်။နောက်ပြီးတော့လေလောကထဲမှာနေတဲ့အခါမှာလူမိုက်ဟာလူမိုက်လိုပဲတွေးပြီးတော့အားလုံးလူမိုက်တွေပါလို့တွေးမှာ။ပညာရှိသူတော်ကောင်းကလည်းပဲအေးငါပညာရှိသူတော်ကောင်းဖြစ်တယ်လို့လောကလည်းပညာရှိသူတော်ကောင်းနေအများကြီးရှိမှာပဲလို့တွေးမှာ။ဒါကြောင့်မလို့မိမိတို့တို့တွေဟာလောကထဲမှာနေခဲ့တဲ့အခါကိုဟာပညာရှိသူတော်ကောင်းထဲမှာပါသလား။အဲ့သို့မဟုတ်လူဆိုးလူမိုက်စသည်မိုက်တဲ့ထဲမှာပါသလားလို့ကိုကိုကိုလည်းစင်ကျင်သုံးသပ်မိဖို့လိုပါတယ်။ဘာကြောင့်လဲဆိုရင်ခေါင်းဆောင်ဆိုတာလဲ900ကိုဥဆောင်သွားမှခေါင်းဆောင်မဟုတ်ပါဘူး။အိမ်မှာနေလဲအိမ်ရဲ့ခေါင်းဆောင်မှာပဲ။ကျောင်းမှာနေကျောင်းရဲ့ခေါင်းဆောင်မှာပဲ။ဘယ်နေရာမဆိုခေါင်းဆောင်လို့ပြောလို့ရတယ်။နောက်ဆုံးပြောမယ်ဆိုရင်မိမိရဲ့ဟောဒီခန္ဓာ၅ပါးကြီးကိုမိမိဟာခေါင်းဆောင်နေပါတယ်။စိတ်တည်နာနေရီလောကနော်စိတ်ကနေပြီးတော့လောကဥဆောင်နေတယ်ဆိုတာလိုပဲမိမိရဲ့ခန္ဓာကြီးကိုမိမိရဲ့ကံညာဝိရိယကဥဆောင်နေပါတယ် Dajamlo mimi etanea kiye kongon pide mimi di hori abanaka sama lare ataime no mankane a chong deago you may be mankane langa nebidoma pion dance by shao lam michabo lubare lamma go babyroma lamma gani bido mashao lammi ong kuku ku ting chong nebule lubare Dajamlo ponimia dine patamauzo what I desado di denai Niba Chido Babi, Adi Apanaka Sama Lage, Bisopan would to a day would to Daddy good thing as I you, Bidoma. Oh, Dati ye de Beng Aya, dog ma. Oh, you like tea, you let Hotter and a gum beyond like Titan and a gum beyond like an army in Pied Boguri, dog ma. Payasore, Ria, Payasore, Amadamuda, Duro Gaunine, Duidware Kama. Tanaya woke at you, Bidoma. Aria met Lamo who yoked Arabala. Doha, Poda Tama, Betranagon Saudi, Biroma, Poda ye tebeda, Pieni, the two adwagaro, Laniga, Piauni, B. Lam Pion Yongani, Lan Shoyu, Mechamarola, Lu. Tania Dreco, Lemio, Chi, Loka de Malem, Yama, Nangango, Kaba, Nanga, Adidi, my Yoni, the Bukwale, Kaba, Nanga, Adidi, Mimiru, Yoni, the Niyama. Aha, Yoni de Niama, Duro Kong and Ninet. Kongs on the Agave Pippi, now lay the Agave Pippi, Duro Kong and Ninebe, Bawin, Kabia Bidoma, Tania Kigo, Duro Kong Bunzanebe, I shall lame, Lu, Kubua Kokigo, Pyongman's Bad, Dui Bidoma, Loga Dadana, Kongju, Bunane, Duro Kong, Picha Bazilu, Batana, Buyene, Pogido, Katali, the Kata, Jubidoma. Dine abainde deyaro gu aumyanswa pisong si ma pibare. Dayan bodo tambo di dami bitama tadiyo. Aho no dada du dadan aho no tama saintenan. Yozi no magay yong lian o xiong bianwe aum lan suen suen luen du lulu. Achin aum no mu miya swa piyadi. Dami bishi nao sien liepshi dain bie di se se mano diya dabo tu kule gao. Dama da diyo bi diya dain I takan bi di da di in aswan bakato kule gao. Dayan bodo bodi manen kanwa mienwe korain sa twin di mieno mu bi di pshi yue. Dambo di 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 tai damya wini ya go miyo ha liepo di siro mu ke libi. Dada zina da aumi netan bodi manwe. Aum lan suen suen luen du lulu to auno mu mia sopia I. Duda dandi atama o wada go chaya suen bio taro tamido pia jindi. Duda dandi atama o wada pia ninya suen bio taro tamido pia jindi. Oh no, kudwe kuda kuju bada pia. Kuma kune o wamyo pwe jibadaka. Dama Saint Dana Dama de Jongju said you pibian the Andia Mango Pam Panque with Jansi in the Ajindi. Oh no, good than Andwin, Yayon Lin, we sing a sing a Oh, Ayawe, come up his wa Daga.